America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရည်လားခင်ဗျာဒီအမေရိကန်တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ17ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00 AM ထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ7925ရူဟာနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ခွန်ရနိုင်တဲ့အတူသတင်းတွေကိုကြေညာပါမယ်ပထမကဘာဆက်အဆုံးသက်ချင်းနှစ်တရာပြည့်အထိတ်အမှတ်အဖြစ်ဒီကနေ့မှာတော့ကဘာတလွကခေါင်းဆောင်တွေပြင်သစ်နိုင်ငံမှာစူးစီးရောက်ရှိနေကြပါတယ်ရိုညာဒုက္ခသည်တွေကိုဒီသတင်းပတ်ထဲစပြီးတော့လက်ခံဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာတဖက်နိုင်ငံကိုထွက်ခွာသွားကြတဲ့တင်းချီတဲ့ရိုညာဒုက္ခသည်တွေကတချို့ကိုနိုဝင်ဘာလ15ရက်နေ့မှာစတင်ပြီးပြန်လည်လက်ခံတော့မယ့်အစီအစဉ်နဲ့ပတ်သက်လို့
ဒီဝင်လာမယ့်လက်ခံတဲ့လူတွေကိုဒီမှာခူရနဲ့တောင်ပြူလက်ဝဲလက်ခံစခန်းတွေမှာနှစ်ရက်ထားမယ်အဲ့မှာနှစ်ရက်ထားပြီးတဲ့နောက်မှာသူတို့ကိုဒီစပိုးခေါ်ဈာစခန်းကိုပို့မယ်အဲ့ဒီဈာစခန်းမှာသူတို့တက်လာထား
ဒီကနေ့ရန်ကုန် NRPC ရုံးမှာကျင်းပရဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးရှင်းပြတဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ကျွန်တော်တို့ဝိုင်းတော်သားကုကြကြောသိန်းနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းနေ့အပြီးမှာနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးအောင်မှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ။
နိုဝင်ဘာလ17ရက်နေ့17ရက်ချင်းဟာဆိုရင်ပထမကဘာစစ်ကိုအဆုံးသတ်ခဲ့တာနှစ်ပေါင်း100တိတိပြည့်ခဲ့ပြီဖြစ်ပါတယ်။စစ်အတွင်းကြဆုံးခဲ့ရတဲ့ဒေဆုံးခဲ့ရတဲ့လူသန်းပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း90ကခေါင်းဆောင်တွေပြင်သစ်နိုင်ငံအာဒီထရီယာမှာစုစည်းခဲ့ကြပါတယ်။တိုက်ခိုက်မှုတွေရပ်ခဲ့ကြတဲ့1981ခုနှစ်နိုဝင်ဘာလ17ရက်နေ့အထိတ်မှအခမ်းအနားကိုပြင်သစ်သမ္မတအီမာနျူအယ်မာခရွန်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တခြားနိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြတာပါပထမကဘာစစ်အတွင်းတပ်ဖွဲ့တွေဒါမှမဟုတ်လေအလုသမားတွေဆစ်လွတ်ခဲ့ကြတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေကတော့အညာထရစစ်တီများဗိမာန်ကိုသွားပြီးမိတိုင်တွေထွန်းညှိပေးကြပါတယ်နိုင်ငံအတွက်အသက်ဆုံးခဲ့တဲ့ပြင်သစ်စစ်တီတူလဲလျောက်နားနေရလို့ရေးထိုးထားတဲ့ဗိမာန်မှာမိတိုင်ကိုညာတိုင်းအစ်စ်ထွန်းညှိတာပါမွေရီတဲမှာကျင်းပခဲ့တဲ့အခမ်းအနားမှာတော့တယောဂီတပညာရှင်ယိုယိုမာအာဖရိကတိုက်ဘဲနင်းနိုင်ငံသူတေးရီတေးဆိုအန်ဂျလီကစ်ဂျိုတို့လည်းဖျော်ဖြေခဲ့ကြပါတယ်။ပထမကဘာစစ်အတွင်းတိုက်ခိုက်ခဲ့ကြတဲ့စစ်တီတွေထဲမှာတော့အသက်ရှင်လျက်ရှိနေသူမရှိတော့ပါဘူး။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်း100ဒီကနေ့ဒီအချိန်ပထမကဘာစစ်အတွင်းရှေ့တန်းစစ်မြေပြင်မှာစစ်တီတွေရေးသားခဲ့ကြတဲ့ဘေးစာတွေကိုအထက်တန်းကျောင်းသားတွေကဖတ်ကြားခဲ့ကြပါတယ်။အမေရိကန်စစ်တပ်ကဗိုလ်ကြီးချားလ်စ်နော်မင်တန်ရေးသားထားတဲ့စာထဲမှာတော့စစ်သားတွေကပြင်သစ်မိန်းကလေးတွေကိုဖက်ထားကြတယ်။တချို့ကတော့ယီနေကြတယ်။မိန်းကလေးတွေကစစ်သားတွေကိုအနမ်းပေးပြီးတော့နှုတ်ဆက်ကြတယ်။ကဘာပေါ်မှာသူအနေချင်းဆုံးနေရလို့ရေးသားခဲ့ပါတယ်။ပြင်သစ်ချင်းလင်းတပ်သားအယ်ဖရက်ရိုမင်ဂရက်စ်ကတော့အမြောက်ဆန်တွေတနက်ကြီးစက်နေဝဲပြန်နေတာတွေနောက်ဆုံးတော့ပြီးဆုံးသွားပြီလို့ရေးသားခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကတော့ပြင်သစ်နိုင်ငံပါရီမြို့ပြင်ကအမေရိကန်တင်ကြိုင်ကိုမနစ်စနေနေ့ကသွားမဲ့အစီအစဉ်ကိုဖျက်ခဲ့ပါတယ်။ရာသီဥတုကြောင့်သွားရလာရစီစဉ်ဖို့အခက်အခဲကြောင့်သမ္မတရဲ့အစီအစဉ်ကိုဖျက်လိုက်ရတာလို့အင်ဗျူတော်ကကြေညာချက်ထုတ်ပါတယ်။ဒါပေမဲ့မိုးအုံပြီးရာသီဥတုမကောင်းတဲ့အခြေကပဲအင်ဗျူတော်အရာရှိချုပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီနဲ့အမေရိကန်ပူရဲဆေးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဒန်ဖော့ဒ်ကတော့အမေရိကန်တင်ကြိုင်နဲ့အောက်မေ့ဘွဲကိုတွားရောက်ပြီးအဲ့ဒီမှာမြုပ်နှံထားတဲ့သူ2300နီးပါးတို့ကိုဂါရဝပြုခဲ့ကြပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တောင်မီကိုငြိမ်းသက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေအပူတပြင်းနဲ့ကြိုးပမ်းနေကြပါတယ်။ဒီနေ့တောင်မီလောင်ကျွမ်းမှုဟာအဆိုးဆုံးတွေထဲကတစ်ခုဖြစ်ပြီးတော့ဒီတောင်မီကိုတိတ်မကြခင်အချိန်အတွင်းမှာလည်းငြိမ်းသက်နိုင်ဖို့အနေထားမရှိဘူးလို့မြို့သားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမိလောင်ကျွမ်းမှုအတွင်းမှာတေဆုံးသူရုပ်လောင်14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့အာနာပိုင်ကပြောပါတယ်။ဒါကြောင့် Paradise မြို့ကတေဆုံးသူအရေးအတွက်ဟာအခုဆိုရင်23ယောက်ရှိသွားပြီဖြစ်တယ်လို့ခရိုင်ရဲရရှိကစနေနေ့နောက်ပိုင်းမှာပြောပါတယ်။အစောပိုင်းကတော့ California ပြည်နယ်တောင်ပိုင်း Malibu မြို့မှာတောမီလောင်ကျွမ်းမှုကြောင့်အဲ့ဒီမြို့မှာနေထိုင်သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးတော့ဒီမီလောင်ကျွမ်းမှုအတွင်းလူနှစ်ဦးကားထဲမှာတေဆုံးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကမီးလောင်ကျွမ်းမှုအတွင်းမှာ25ယောက်ထပ်မံနဲ့သေဆုံးခဲ့ပြီဖြစ်ပါတယ်။ မရိကန်သမ္မတဒေါနယ်ထရမ့်ကတော့အခုလိုမီးလောင်ချမ်းမှုနဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားအာဏာပိုင်တွေကိုမနေ့စနေနေ့ကရောဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပါ Twitter ကနေပြစ်တင်ပြောဆိုထားပါတယ်အခုလိုမီးလောင်ချမ်းရတာဟာတစ်တော့တွေကိုတေချာထိမ့်သိမ်းမဆောင်ရှောက်နိုင်လို့ဖြစ်ရတာဖြစ်ပြီးတော့ပြည်တော်စုအစိုးရကပေးမဲ့အကူအညီတွေကိုမပေးဘဲနေသွားမယ်လို့လည်းချိန်ချောက်ထားပါတယ်ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်တာကိုတော့သမ္မတထရမ့်ကထည့်သွင်းပြောဆိုသွားခဲ့ခြင်းမရှိပါဘူးခင်ဗျာ
ရုရှားတို့ထောက်ပံ့ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာဒေသဆိုင်ရာအစိုးရခေါင်းဆောင်တွေကိုဒီကနေ့တနင်္ဂနွေနေ့မှာမဲပေးရွေးချယ်ခဲ့ကြပါတယ်။ဒီရွေးကောက်ပွဲတွေကျင်းပတဲ့အပေါ်ယူကရိန်းအမေရိကန်နဲ့ဥရောပသမ္မတတို့ကကန့်ကွက်ရှုတ်ချထားပါတယ်။ရွေးကောက်ပွဲကတရားမဝင်ဖြစ်သလိုတရားဥပဒေနဲ့မညီအတိအမှတ်ပြုမှလည်းမဟုတ်ဘူးလို့ဥရောပသမ္မတကသတ်မှတ်တဲ့အကြောင်း EU နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ရီနီကပြောပါတယ်ဒီရွေးကောက်ပွဲတွေကဟာတာတစ်ခုလိုပဲလို့ယူကရိန်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကတ်ဘော့ကာကပြောပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားတို့ကျူးကျော်သိမ်းပိုက်ခဲ့ပြီးယူကရိန်းအရှေ့ပိုင်းဒေသကတပုံတွေကိုလည်းရုရှားတို့ထောက်ပံ့ခဲ့တာဖြစ်ပါတယ
်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါဖြစ်ပွားခဲ့တာကြောင့်လူ100ကျော်သေဆုံးသွားပါတယ်ပြီးခဲ့တဲ့ဩဂတ်စ်လကအီဘိုလာရောဂါဖြစ်ပွားခြင်းကစပြီးတော့ရောဂါဖြစ်ပွားသူဦးရေဟာ300လောက်ရှိတယ်ဆိုတာကိုအတိပြုနိုင်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်ဒီထဲကထပ်ဝက်လောက်ဟာမြောက်ကီဝူပြည်နယ်ကလူ8သိန်းလောက်နေထိုင်တဲ့ဗန်နီမြို့မှာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒါပြင်အခုအီဘိုလာဖြစ်ပွားနေတဲ့နေရာဟာလက်နက်ကိုင်အဖွဲ့တွေဒါဇင်နဲ့ချီလှုပ်ရှားနေတဲ့ဒေသမှာဖြစ်ပွားခဲ့တာပါအီဘိုလာရောဂါဖြစ်ချိန်ကစပြီးတော့အကူအညီပေးအဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းတွေကိုအချိန်ကိုလျှော့ချတာတွေရက်ဆိုင်တာတွေနဲ့မကြာခဏဆိုသလိုလုတ်ခဲ့ရပါတယ်ချမ်းမာရေးဝန်ကြီးဌာနကအကူအညီပေးအဖွဲ့တွေဟာချင်းချောင်းမှုတွေကိုထိလက်ရောက်ရံပြုတ်ခံရတာတွေပြင်ပေးဆွဲခံရတာတွေနဲ့သူတို့ရဲ့အကူအညီပေးပစ္စည်းတွေလည်းထပ်ခါတည်းနဲ့ဖျက်ဆီးခံခဲ့ရတယ်လို့ချမ်းမာရေးဝန်ကြီးအိုလီအီလွန်ဂါကပြောပါတယ်အရေးပေါ်အကူအညီပေးအဖွဲ့ကဝန်ထမ်းအုပ်လည်းတိုက်ခိုက်ခံရတာကြောင့်သိဆုံးသွားတယ်လို့သူကပြောပါတယ်အီဘိုလာရောဂါပိုးကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ1986ခုနှစ်ကပထမဆုံးအကြိမ်စတင်တွေ့ရှိခဲ့တာဖြစ်ပြီးတော့အခုဒီအကြိမ်ဖြစ်ပွားတာဆိုရင်10အကြိမ်မြောက်ဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမဆုံးအထုပ်ဌာနပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ခြားသာပရီနေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမအထုပ်ဌာနပြန်မဲ့လူပေါင်း1250ယောက်ထဲကနေတရက်ကိုလူပေါင်း150နှုန်းနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောင်ရွက်မယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဌာနပြန်လာမဲ့သူတွေကိုငခုရနဲ့တောင်ပြိုလက်ဝဲတို့မှလက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာလှဖိုးကောင်ဂျားစကတ်မှာတလထားရှိမှာဖြစ်ပါတယ်။နေထိုင်စဉ်အတွင်းလိုအပ်တဲ့စားနပ်ရိက္ခာကျန်းမာရေးဆောင်ရွက်မှုအလုံးကိုမြန်မာဘက်ကစီစဉ်ပေးမှာဖြစ်တဲ့အကြောင်းလဲကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အရဒီနှစ်ဇန်နဝါရီလမှာပထမဆုံးအချိန်ဖြစ်ဌာနပြန်ရေးစဖို့ကိုစီစဉ်ခဲ့ကြပေမဲ့မစနိုင်ခဲ့ပါဘူး။ဒီသတင်းပတ်အတွင်းစမဲ့ဌာနပြန်ရေးလုပ်ငန်းစဉ်အပေါ်မှာတော့ကုလသမဂ္ဂဘက်ကစိုးရိမ်ကြောင်းပြောဆိုထားတာဖြစ်တယ်လို့ဒီလုပ်ငန်းစဉ်ကိုဆိုင်းငံ့ဖို့ကိုလည်းတိုက်တွန်းနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးမှသာဌာနပြန်နိုင်မယ်လို့ပြောဆိုနေကြပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအသိအမှတ်မပြုသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားပါတယ်ရှင်။
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်ရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတွားရောက်မှာဖြစ်ပြီးတော့33ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်ရဲ့စင်ကာပူလေးရဲ့ကြာခီးစဉ်ကိုတလနေ့မှာစတင်မှာဖြစ်ပြီးတော့အာဆီယံထိပ်သီးအစည်းအဝေးနဲ့အကြိမ်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။ ဒီစည်းဝေးလေးမှာဒေါအောင်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးတော့ဒီမိန့်ခွန်းထဲမှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကုန်သွယ်ရေးနဲ့ယနေ့မြို့နယ်မှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံခြားရေးဌာနလက်အောက်ကမြန်မာဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြထားပါတယ်။ဒါပြင်စိုက်ပျိုးရေးတက်တော့နဲ့ငါးလုံငန်းဆိုင်ရာဆက်သွယ်ရေးစွမ်းအင်ခီးသွွားလုပ်ငန်းတရားဥပဒေစိုးမိုးရေးပညာရေးနဲ့ဒေသတွင်းမိတ်ဆွေများဥပပေါင်းဆောင်ရွက်မှုထိရောက်စွာအကောင့်ထည့်ဖော်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။စင်ကာပူထိပ်သီးအစည်းအဝေးကိုအာဆီယံဆယ်နိုင်ငံခေါင်းဆောင်တွေအပြင်ဒေသတွင်းတရုတ်၊ဂျပန်၊တောင်ကိုရီးယား၊ရုရှားနဲ့အမေရိကန်အပြင်ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေပါတက်ရောက်မှာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံရဲ့မြို့တော်မှာပြီးခဲ့တဲ့တောက်ကြံနေ့ကအထူးခံကာဗွန်ခွဲတိုက်ခိုက်ခံရမှုကြောင့်တည်ဆုံးသူအရှိအတွက်ကဆေးရုံ5ခုကမှတ်တမ်းနေအရ52ယောက်အထိတိုးလာပါတယ်။စစ်သွေးကြ4ယောက်ကဟိုတယ်ထဲကိုဝင်ပြီးအမိုးပေါ်ကိုတက်နောက်အောက်ကလူတွေကိုတနက်နေ့ပြစ်ခတ်ခဲ့တာလို့တိုက်ခိုက်မှုကိုတုံ့ပြန်ကင်တွယ်ခဲ့တဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ကတိုက်ခိုက်သူတွေကိုအသေးပြစ်တက်ခဲ့ပြီးဟိုတယ်ခန်းတွေထဲကနေဓာစင်နဲ့ချီတဲ့လူတွေကိုကဲထုတ်ခဲ့ရတယ်လို့လည်းပြောဆိုကြပါတယ်ရှင်
။ဘရာဇီးလ်နိုင်ငံမှာအမိုးကြီးကျယ်ရွာသွန်းခဲ့တာကြောင့် Rio de Janeiro မြို့နာမှာစနေနေ့စောပိုင်းကမြေပြိုကျမှုဖြစ်ပွားခဲ့ပြီးတော့လူ10ယောက်တေဆုံးပြီးတော့11ယောက်ဒဏ်ရာရခဲ့ပါတယ်။ဒါ့အပြင်4ယောက်ထပ်မင်းပျောက်ဆုံးနေတယ်လို့ဘရာဇီးလ်အာဏာပိုင်တွေကပြောပါတယ်။ဒီမြေပြိုကျမှုဟာ Rio မြို့အပြင်ဘက်ကနီတရိုင်းမှာဖြစ်ခဲ့တာဖြစ်တယ်လို့ Rio မြို့ရဲ့အရသာကာကွယ်ရေးစောင့်ရှောက်ရေးဌာနချီးကဲ Robert Day က Global ရုပ်သံဌာနကိုပြောပါတယ်။နေ့ရက်ကြာမိုးအကြီးကျယ်ရွာသွန်းခဲ့တာကြောင့် Netrain မှာရေးပေါ်အခြေအနေကြီးညာခဲ့ရတယ်လို့သူကပြောပါတယ်။ဒါ့ပြင်လူတွေကိုလည်းဘေးလွတ်ရာကိုရွှေ့ကြဖို့တိုက်တွန်းထားတယ်လို့ပြောပါတယ်။မိုးကြောင့်ကြောက်တုံးကြီးတွေပြိုကျလာပြီးတော့အိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်ပျက်စီးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်သတော်ရှင်များခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့ရင်ညာဒုက္ခသည်တွေကတချို့ကိုအခုလာမယ့်နိုဝင်ဘာ15ရက်နေ့ကစပြီးရခိုင်ပြည်နယ်မှာပြန်လည်လက်ခံသွားမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ရန်ကုန်မြို့ NRPC ငင်းငယ်ရေးစင်တာမှာလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကသတင်းစာရှင်းလင်းပွဲကျင်းပပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကို VOA ဝါရှင်တန်ရုံးကဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့တက်ရောက်ပါတယ်။အဲ့တော့ကိုကျော်ကျော်သိန်းကြီးအခုပြန်လည်လက်ခံမဲ့အစီအစဉ်မှာအရေးအတွက်ဘလောက်နဲ့စတင်လက်ခံမလဲ။ဘယ်လိုနေရာထထားပေးမလဲဆိုတာကိုပြောပြပေးပါအောင်ဗျ။ဟု
တ်ကဲ့ပါ။နိုဝင်ဘာလ15ရက်နေ့ကစပြီးတော့တရက်ကိုလူ150နှုန်းနဲ့စုစုပေါင်းဒုက္ခသည်1250ယောက်ဒီကြားချင်းလက်ခံသွားမယ်အဲ့လိုလက်ခံမဲ့ကြာချင်းစုစုပေါင်းက15ရက်ပတ်ဝန်းကျင်လောက်ရှိမယ်ဆိုပြီးတော့ဒီကနေ့ညနေပိုင်းကမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတာဝန်ရှိတဲ့ဒီဘက်ကပြောဆိုသွားပါတယ်ခင်ဗျာ
အဲ့လိုလက်ခံမဲ့ကိစ္စမှာမြန်မာအစိုးရဘက်ကဘာတွေဘလောက်ထိပြင်ဆင်ထားတယ်လို့သိရပါလဲ
ဟုတ်ကဲ့ပြင်ဆင်ထားရတဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်မြေစာထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်ကအသေးစိတ်ရှင်းပြသွားပါတယ်ဒီဝင်လာမဲ့လက်ခံတဲ့လူတွေကိုဒီမှာခူရနဲ့တောင်ပြူလဝဲလက်ခံစခန်းတွေမှာနှစ်ရက်ထားမယ်အဲ့မှာနှစ်ရက်ထားပြီးတဲ့နောက်မှာသူတို့ကဒီစဖူးခေါဈာစခန်းကိုပို့မယ်အဲ့ဒီဈာစခန်းမှာသူတို့တက်လထားဖို့သူတွေဈာထားတယ်အဲ့ဒီကာလအတွင်းမှာစံစီစာပေရှင်းတော်ဒီဘူတော်တို့ပစ္စည်းစသည်အပြင်လိုအပ်တဲ့အခြေခံလိုအပ်ချက်မှန်သမျှသူတို့ပေးမှဖြစ်တဲ့အပြင်လူတယောက်ကိုတစ်နေ့1000လုံးထောက်ပံ့တယ်လို့ပြောပါတယ်ဒါအပြင်ကျွန်တော်တို့ပညာရေးအသင်းဆိုရင်လည်းယာယီကျောင်းပေါ်ဒီလာဖို့ကောင်စကန်ထဲမှာပဲယာယီကျောင်းဖွင့်ပြီးတော့ဒီမှာအတွက်ကိုထောက်ပံ့ပေးမှဆိုလို့ကျမကြီးအသင်းဆိုလည်းယူလီယာစီကန်နေဘာတွေနဲ့သူတို့ကာကိုစီထူတာတို့ဒီအာဟာရပြည်နေကြီးဆန်းစစ်တာတို့အခြေခံကျမကြီးဆောင်ရှောက်မှုတွေပေးမယ်ဆိုပြီးတော့ကျွန်တော်တို့ဒေါက်တာဝင်းမြတ်ကြီးကအပြည့်အစုံကိုအသေးစိတ်ရှင်းပြသွားပါတယ်
အဲ့တော့အခုလိုမျိုးရင်းညာတွေကိုပြန်လက်ခံမဲ့ကိစ္စမှာဟိုဘက်ကနေပြီးတော့ပြန်လာမဲ့သူတွေဘက်မှာလည်းဟလာစိုးရိမ်မှုတွေရှိကြသလိုဒီရခိုင်ပြည်နယ်ထဲမှာလည်းရခိုင်တိုင်းသားတွေပါဝင်ဒေသခံတွေဘက်မှာလည်းဟလာစိုးရိမ်ကြောင်ကြားမှုတွေရှိနေတာကျွန်တော်သိကြားသိနေရပါတယ်ဆိုတော့ဒီနှစ်ဖက်စလုံးရဲ့စိုးရိမ်မှုရှိနေတာကိုရောပါသက်သာသွားဖို့အတွက်ပေါ့လေဒီတာဝန်ရှိသူတွေဘက်ကဘယ်လိုပြင်ဆင်လှုပ်ဆောင်ထားတာတွေရှိတယ်လို့သိရပါလဲ
။တစ်ဖက်စိုးရိမ်မှုကိုသူတို့တွေလည်းကောင်းကောင်းသတိထားမိဖို့ပေါ်ပါတယ်။လက်ရှိသူတို့လုပ်နေရဆိုတာဒီထဲမှာသတ်မှတ်သက်သာရှိရတာတွေကတော့ဒီရက်ကြီးခေါင်းဆောင်တွေလိုပဲဆိုကြပါစို့။ရက်ရလူကြီးတွေပေါ့လေ။တစ်ဖက်ဝန်ထမ်းမှာရှိတဲ့ရက်ရလူကြီးတွေကိုသူတို့တွေ့ဆုံပြီးတော့ရှင်းပြတာ၊ညီနိုင်တိုင်ပင်တာ၊အကြံယူတာ၊က စသည်အပြင်အဲ့ဒါတွေကိုသူတို့တေးအချားကိုလှုပ်ဆောင်တယ်လို့သူတို့ပြောပါတယ်ဒါပေမဲ့အဲ့ဒီဟာတွေကနေပြီးတော့နှစ်ဖက်ရဲ့စိုးရိမ်မှုတွေဘယ်လောက်ကျော်ပါတက်တာစီမလဲဆိုတာကတော့အတိအကျကျွန်တော်တို့ပြောနိုင်တဲ့အခြေအနေမှာမရှိပါဘူး
ဒုက္ခတွေပြန်လာမဲ့ဒီအစီအစဉ်ပြန်လေလက်ခံတဲ့အစီအစဉ်မှာအာဒီ UNHCR ကဟလာသူတို့တချို့ကိစ္စဟိုသူတို့ကိစ္စသူတို့အနေနဲ့တရင်ချက်လက်ဒီမသိကောင်းမှမသိရဘူးအာပြီးတော့ဟလာဒီပြန်လာမဲ့အစီအစဉ်မှာလည်းသူတို့အနေနဲ့ပါဝင်ပူးပေါင်းခွင့်မရဘူးဆိုတာတွေပြောထားတာတွေရှိပါတယ်ဆိုတော့ဒီလိုပြန်လာမဲ့အစီအစဉ်ပြန်လေလက်ခံရေးအစီအစဉ်မှာဟလာကုလသမဂ္ဂ UN ရဲ့ဟလာဟိုပါဝင်ပူးပေါင်းလှုပ်ဆောင်နိုင်တဲ့အနေအထားမျိုးရောဟိုအာဏာပိုင်တွေဘက်ကဘာရှင်းပြတာရှိပါလဲ
UNHCR UNDP တို့နဲ့ညီမဆိုးအကြားမှာအစိုးရဆိုပိုင်းတွေကလက်မှတ်သဘောတူညီချက်လက်မှတ်ရေးထိုးထားတာရှိပါတယ်အဲ့ဒါကိုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကဂျန်နက်တောင်ဝင်းစီရဲ့ဒီကရောအကျဉ်းတော်မင်းများပြန်ထောက်ပြပြီးတော့ပြောပါတယ်ဒါပေမဲ့အခုကျွန်တော်တို့ပြောနေတဲ့ဒီလိုမှလားလေမှာလက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမြန်မာပြည်ကအပါအဝင်ပေါ့လေဂျန်နက်ကုလသမဂ္ဂအဖွဲ့အစည်းတွေဒီလက်ရှိအစီအစဉ်မှာဘယ်လိုပါဝင်နေတယ်လို့ဆောင်နေတယ်ဆိုတာမျိုးကိုတော့တိတိကျကျဖြေဆိုသွားတာမျိုးကျွန်တော်မတွေ့ရပါဘူးသူတို့ရှင်းပြတဲ့အထက်မှာတော့ငကိုရုံးကလည်းပဲသဘောတူညီထားတာရှိတယ်အဲ့ဒီသဘောတူညီတဲ့အတိုင်းဆက်လုပ်နေတယ်ဥပမာယူနေစီယာဆိုရင်ကျွန်တော်တို့သက်ဆိုင်ရာဒေတာတွေမှာသက်ဆိုင်ရာနေရာတွေမှာပေါ်ပြီးတော့ဆန်းစစ်လေးတာနှစ်ကြိမ်လုပ်ပြီးသွားပြီးဒီတတိယကြိမ်လုပ်မယ်လုပ်ဖို့ရှိတယ်ဆိုတာမျိုးဟိုပဲကြည့်ကြသွားပါတယ်လက်ရှိအခုကျွန်တော်တို့ပြောနေတဲ့ normal လားလေမှာလက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ပေါ်မှုအခန်းကဏ္ဍကိုတိတိကျကျပြေဆိုသွားတာမျိုးတော့မရှိပါဘူ
းအဲ့တော့ကိုကျော်သိန်းရဲ့အခြားအရေးပါမဲ့အချက်လက်တွေရောဘာတွေသိရပါသေးလဲ
ဟုတ်ကဲ့တချို့အချက်လက်တွေကျွန်တော်တို့သိခဲ့ရတာမှာဒီ National Verification Card ပေါ့လေ NVC ကလို့ခေါ်တဲ့ကပြားရှိတဲ့ပြန်ရောက်လာတဲ့ကပြားတိုင်ထားတဲ့ပြန်ရောက်လာတဲ့လူတွေအနေနဲ့ဒါဒီမောင်းတော်မျိုးနဲ့အတွင်းမှာတဲ့တဲ့နေရာလွတ်လပ်သွားလို့ရတယ်ဒါပေမဲ့မောင်းတော်မျိုးကိုကြော်ပြီးတော့သွားမယ်ဆိုရင်တော့နောက်ထပ်6လတင်ခုခုချက်တောင်းရမယ်ဆိုတဲ့ဘက်မျိုးပြောသွားတာကြောင့်သိရပါတယ်နောက်တစ်ခုကဒီနိုင်ငံသားဖြစ်ရေးအဆင့်ဆင့်လူငယ်စဉ်ကိုရှောက်တဲ့အခါမှာလည်းပဲရိုဟင်ဂျာတို့မဟုတ်ဘင်္ဂလီဆိုတဲ့အတော်အုံမျိုးတမတ်ချက်မျိုးဘာကူမှပေါ်ပြစရာမလိုဘူးလို့လည်းပဲပြောပါတယ်နောက်ဒီဒါဒီလားလေမှာပြန်လက်ခံမဲ့အစီအစဉ်ကိုလည်းပဲတရင်းသမားတွေကိုယ်တိုင်သွားပြီးတော့တရင်းသားစီနိုင်မှုတွေပြန်ကြားရုံကြီးဌာနကအစီအစဉ်လုပ်မယ်လို့လည်းပဲပြောသွားတာရှိပါတယ်ခင်ဗျာ
NRPC မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ကုကျော်ကျော်သိန်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါအခုတော့ထိတိုင်းရောက်နိုင်ငံတကာသတင်းလွှာတွေကိုတင်ပြပါမယ်နိုဝင်ဘာလ17ရက်ဒီကနေ့ဟာလူသန်းပေါင်း40နီးပါးသေဆုံးခဲ့ရတဲ့ပထမကမ္ဘာစစ်ကြီးပြီးဆုံးကြောင်းစစ်ပည်ငြိမ်းရေးစာချုပ်လက်မှတ်ထိုးတဲ့နှစ်တရာပြည့်ဖြစ်ပြီးတော့ဒီအနောက်ဘက်စစ်မျက်နှာပြင်တစ်လျှောက်တနက်တန်နေ့ခြုံငိမ်းခဲ့ရတာပါ1939ခုနှစ်မှာအမေရိကန်ဟာဂျာမနီကိုစစ်ကြင်ညာပြီးကမ္ဘာစစ်တဲကိုဝင်လာခဲ့တဲ့နောက်မဟာမိတ်တွေဘက်ကစီးရီးအသာစီးရခဲ့ပါတယ်။ဒါဟာဥရောပလူညုံရေးအတွက်အမေရိကန်ရဲ့ထဲထဲဝင်ဝင်ပါဝင်မှုအစဖြစ်ပြီးအမေရိကန်တွေရဲ့ဆွန့်လွတ်နင်းနာခံမှုကိုမေ့သွားကြမှာကိုတချို့ကစိုးရိမ်နေပါတယ်။ဟန်ရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုကိုငိမ့်ညံ့ကပြောပြမှာပ
ါ။900ကီလိုမီတာရှိတဲ့အနောက်ဘက်ဆင်းမြက်နယ်ပြင်ဟောင်းနေရာမှာကဘာကြီးကိုပြောင်းလဲသွားစေခဲ့တဲ့စစ်ပွဲကြီးအဆုံးသတ်တဲ့နှစ်တရာပြည့်အခမ်းအနားကျင်းပနေတာပါအမေရိကန်ကနောက်ပိုင်းမှာပါဝင်ခဲ့ပေမဲ့လည်းမဟာမိတ်တွေရဲ့လူအားနဲ့စိတ်ဓာတ်အားအတွက်အများကြီးအထောက်အကူပြုမြင့်ပေးနိုင်ခဲ့ပါတယ်1918ခုနှစ်စက်တင်ဘာလ26ရက်နေ့မှာအာဂွန်ထိုးစစ်ကိုအမေရိကန်စစ်တပ်ဗိုလ်ချုပ်ဂျွန်ပါရှင်ကစတင်ခဲ့ပြီးအမေရိကန်စစ်တပ်တမိုင်းမှာအသေးပြောက်အများဆုံးတိုက်ပွဲတစ်ခုလည်းဖြစ်ပါတယ်
။ Essentially the first few days
ရန်နော်စာပိုင်းချက်အနေငယ်အတွင်းမှာရလက်တွေကကောင်းပါလေ။ဘိုဂျိုပေါ်ရှင်လူကျင်တော့မကောင်းခဲ့ပေမဲ့လည်းနှမ်းရှင်တော့ကောင်းပါလေ။ဒါပေမဲ့နောက်တော့ဂျာမန်တွေကပဲစစ်ကူတွေထပ်ပို့ခဲ့ပါတယ
်။ Randy God ကစစ်မြေပြင်တွေကိုလိုက်ပြတဲ့တိုးကိုက်တူဖြစ်ပြီးတော့စစ်မြေပြင်ကအပြည့်အစည်တွေဖြစ်တဲ့ဂျာမန်ယထာဘူဒာယုံလုံးမျိုးကိုလိုက်ပြပါတယ်။ဒီနေရာကဂျာမန်ကရုတ်ချင်းနေနဲ့အမြောက်နေရာတွေကိုဆက်သွယ်ထားတာပါ58ရက်ကြာတဲ့အာဂွန်ထိုးစစ်မှာကီလိုမီတာရာပေါင်းများစွာပြန်သိမ်းရမိပါတယ်ပြင်သစ်နဲ့ဗြိတိရှတပ်တွေရှေ့တိုးလာတာနဲ့အမျှဂျာမန်တို့စစ်ရှုံးတော့မှတေးကြသလောက်ဖြစ်သွားပါတယ်အဲ့ဒါနဲ့စစ်ပြေငြင်းရေးကိုနိုဝင်ဘာလ17ရက်1918ခုနှစ်မှာလက်မှတ်ထိုးခဲ့တာကြောင့်တနက်တန်တွေတိတ်ဆိတ်သွားခဲ့ပါတယ်ဗန်စ်မြို့ဟာအာဂွန်ထိုးစစ်ကြောင့်ပထမဆုံးပြန်လည်လွတ်မြောက်လာတဲ့မြို့ကလေးဖြစ်ပြီးအမေရိကန်တပ်တွေသိမ်းခဲ့တာပါအမေရိကန်ခီးသွွားအများစုလာရောက်ကြတာဖြစ်ပြီးပထမကမ္ဘာစစ်ပွဲကလိုပြန်လည်တရုတ်ဆောင်သူတွေလည်းနှစ်တရာပြည့်ပွဲအတွက်လာကြတာပါ
in the United States
America ma dutiya kaba sik ka prathama kaba sik ko lwan mo twa ba le
I had relatives who came over quite literally with the idea
democracy နိုင်ငံတွေအတွက်လုံခြုံအောင်လုပ်ပေးမယ်ဆိုပြီးတော့လာခဲ့တဲ့အမျိုးတွေရှိပါတယ်သူတို့ဟာစံနှုန်းအမြင့်ကြီးတွေနဲ့လာခဲ့ကြတာပ
ါပထမကဘာစစ်မှာ American 13,600 ကျော်တင်ဆောင်ခဲ့ပါတယ်ညူဇေးအကို American စစ်သင်းကြီးမှာ14,000 ကျော်ကိုမြုပ်နှံထားပါတယ်ပထမကဘာစစ်ဟာ American အနေနဲ့ပထမအဦးဆုံးနိုင်ငံသားတိုင်းပြည်ကိုစစ်သားအများဆုံးဆေလွတ်ခဲ့တာဖြစ်ပြီး1918စစ်ပွဲပြီးချိန်မှာပြင်သစ်မြေပေါ်မှာ American စစ်သားနှစ်တန်းနီးပါးရှိခဲ့တာပါအခုလိုဆွန့်လွတ်ခဲ့ပေမဲ့လည်းအမေရိကန်တွေဟာစစ်ပွဲအပြီးမှာဥရောပလုံခြုံရေးအတွက်ဆက်နေဖို့စိတ်မပြတ်သားခဲ့ပါဘူးလို့သမိုင်းပညာရှင်ဝီလျံဖီလ်ပေါ့ကပြောပါတယ
် It took a number of years
နှစ်ပေါင်းများစွာကြာခဲ့ပါတယ်ဥရောပမှာမငြိမ်သက်ခဲ့ပါဘူးစစ်ရောကြီးကိစ္စအတွက်ပြင်သစ်နဲ့ဂျာမနီကြားဖြေရှင်းလို့မရနိုင်ခဲ့ပါဘူးနိုင်ငံတကာအရေးမှာအမေရိကန်ရဲ့ငွေကြေးထောက်ပံ့မှုကအရေးကြီးလာပါတယ်
1939ခုနှစ်ကမ္ဘာအင်အားကြီးနိုင်ငံတွေနောက်ထပ်စစ်ပွဲတစ်ခုထပ်တိုက်ခဲ့ပါတယ်အမေရိကန်စစ်အင်အားဟာဥရောပလုံခြုံရေးအတွက်အဆုံးအဖြတ်ဖြစ်လာစေခဲ့ပါတယ
် We see it being built up to defeat fascism but we see it being maintained there
Fascist နိုင်ငံနိုင်နေဖို့တိစောက်ခဲ့ပေမဲ့လည်းအရှေ့ပိုင်းကချင်းချောက်မှုတွေအတွက်ဆက်လက်ထိန်းသိမ်းထားခဲ့ပါတယ်စစ်အခစ်ပြီးသွားတဲ့အချိန်မှာတော့အမေရိကန်စစ်အင်အားပြောင်းလဲသွားပေမဲ့လည်းအမေရိကန်ဟာကမ္ဘာနဲ့အင်အားပြနိုင်တာကိုဆက်လက်ထိန်းသိမ်းထားပြီးကမ္ဘာပလေကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ
်အမေရိကန်နိုင်ငံရဲ့အင်အားအကြီးဆုံးနေရာကိုချင်းချောက်မဲ့ပြိုင်ဘက်နိုင်ငံတွေလည်းပေါ်ထွက်လာခဲ့ပါပြီ။အမေရိကန်နိုင်ငံသားတွေအတွက်ကတော့စစ်ပြင်းရင်ရင်နှစ်တရာပြည့်ဟာအိမ်ပြန်မလာနိုင်တော့တဲ့တားတွေအဖေတွေအတွက်သတိရစရာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းညမ်းဖြစ်ပါတယ်ခင်ဗျာ။ဦးနစ်စုဆိုတာအာရီပြဘာသာစကားအရလက်မထက်ရသေးတဲ့အမျိုးသမီးလို့အဓိပ္ပာယ်ရပါတယ်။ကညာနိုင်ငံမှာတော့ဦးရီစုအငှားယင်ဝန်ဆောင်မှုကိုအမျိုးသမီးတွေဦးစီးလုပ်ကိုင်နေကြတာပါ။ဒီဝန်ဆောင်မှုကအငှားယင်စီးတဲ့အခါမှာအမျိုးသားရင်မောင်းတွေမောင်းတဲ့ကားကိုစီးရမှာစိတ်မသက်မသာဖြစ်သူတွေနဲ့စိတ်လုံခြုံမှုမရှိသူတွေအမျိုးသမီးတွေအတွက်အဓိကထားတဲ့ဝန်ဆောင်မှုဖြစ်ပါတယ် Fate Labijus People ရဲ့သတင်းလွှာကိုတော့မမ်းမြသစင်အောင်ကတင်ပြပါမယ
်ကမ္ဘာနိုင်ငံတော်တော်များများနဲ့အာဖရိကကတခြားမြို့ကြီးတွေမှာလိုပဲကင်ညာနိုင်ငံနိုင်ရူဘီမြို့မှာလည်းရင်ကျော်ပိတ်ဆို့တဲ့ပြဿနာရှိပါတယ်ဒါကြောင့်လူဦးရေ3,000ရှိတဲ့နိုင်ရူဘီမြို့မှာဖုန်းကတဆင့်အငှားကားခေါ်ယူနိုင်တဲ့ apps တွေခေတ်စားလာနေတာပါ။အာနီစာတက္ကစီကဒီလိုဝန်ဆောင်မှုတွေကတခုဖြစ်ပါတယ်။တက္ကစီတွေကိုအမျိုးသမီးအငှားရင်မောင်းတွေကမောင်းနှင်ပြီးအမျိုးသမီးခရီးသည်တီးတဲ့ဝန်ဆောင်မှုကိုသာပေးရတယ်။ဖုန်းကတဆင့်အငှားကားခေါ်ယူနိုင်တဲ့ Anisa app အသုံးပြုသူ Darren Bora ကလုံခြုံမှုရှိပြီးစိတ်သက်တောင့်သက်သာဖြစ်စေတဲ့ဒီဝန်ဆောင်မှုကိုကြိုက်နှစ်သက်ပါတယ်။
Security part you see when a male driver is driving you will have fear that anything might happen along
လုံခြုံရေးနေတဲ့ကြည့်ရင်အမျိုးသားအငှားယင်မောင်းတွေမောင်းတဲ့ကားကိုစီးရတာကလမ်းမှာတခုခုဖြစ်မလားဒါမှမဟုတ်လိမ်မိုင်းဆိုင်ရာစော်ကားမှုရှိမလားလို့စိုးရိမ်နေရတယ်။အမျိုးသမီးအငှားယင်မောင်းတွေနဲ့ကြာတော့ပိုးပြီးတော့မှစိတ်လုံခြုံသလိုစိတ်သက်သာပြီးတော့စိတ်အနှောက်အယှက်လည်းကင်းတယ
်။ဒီဝန်ဆောင်မှုကအမျိုးသမီးယင်မောင်းသူတွေကိုလုပ်ပိုင်ခွင့်နေပိုရစီတယ်လို့ Anisa Taxi ကိုတီထောင်သူManas Sanwa ကပြောပါတ
ယ် So we wanted to give an app which gives them more of a voice more of an empowerment working with them and making sure that they get
အမျိုးသမီးတွေကိုပြောရေးဆိုခွင့်နဲ့လုပ်ပိုင်ခွင့်နဲ့ပုံမရစေချင်ပါတယ်သူတို့နဲ့အလုပ်အတူလုပ်ရင်သူတို့လည်းအကျိုးရှိမယ်ဆိုတာယုံကြည်စေချင်တာပါရင်မောင်အမျိုးသမီးတွေထဲမှာမိခင်တယောက်တည်းကသားသမီးတွေကိုရှာဖွေကျွေးမွေးနေရသူတွေပါတယ်လို့အလုပ်ကြိုးစားတဲ့မိခင်တွေလည်းပါပါတယ
် Anisa Taxi ဝန်ဆောင်မှုကတခြားဝန်ဆောင်မှုတွေထက်ပိုပြီးဈေးသက်သာပါတယ်ရင်မောင်းအတွက်လဲ15ရာခိုင်နှုန်းကနေ25ရာခိုင်နှုန်းကော်မရှင်ပေးပါတယ်။အခုချိန်ထိတော့ Anisa Taxi ဝန်ဆောင်မှုမှာရင်မောင်းစီးရင်ပေးထားတဲ့အမျိုးသမီး60လောက်ရှိပြီးနောက်ထပ်လက်ခံဖို့စီစဉ်နေဆဲဖြစ်ပါတယ်။ဒီလိုအမျိုးသမီးတီးတဲ့အငှားရင်ဝန်ဆောင်မှုကိုလူကြိုက်များလာတာနဲ့အမျှနောက်သတင်းပတ်တွေမှာလဲစီးရင်ပေးသွင်းမဲ့အမျိုးသမီးရင်မောင်းတွေပိုးပြီးများလာမယ်လို့မျှော်လင့်တယ်လို့ Anisa Taxi ကိုတီထောင်သူ Manas Sanwa ကပြောပါတယ်ရှင်။
မမသည်စင်အောင်ပြောပြသွားတာပါအခုတော့သိပ်ပံဆိုင်ရာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်သုံးမမြင်ဒီဇိုင်းနဲ့ရုပ်လုံးပေါ်အောင်ထုတ်လုပ်တဲ့ပုံသွင်းဆက် 3D ပရင်တာတွေကိုစက်ရုံတွေမှာသုံးပြီးသူတေသနတင်ကြားမှုနဲ့လက်မှုပညာပိုင်းတမ်မနီပလတ်စတစ်ကအစစားလို့ရတဲ့ဂျုံလုံးတွေကိုပါ 3D နဲ့ထုတ်လုပ်နိုင်တဲ့အချိန်မှာ Pittsburgh မြို့ Melon တက္ကသိုလ်ကသုံးမွေးကို 3D နည်းပညာနဲ့တီထွင်ထုတ်လုပ်ပါတယ် VOA သတင်းတော့ Joshပြည့်တဲ့ပေးပို့တဲ့တဲ့ရင်ကိုတော့မအီတန်စင်ကတင်ပြပါမယ်ခင်ဗျာ
ဆက်ထိုးသုံးမွေးထိုးတဲ့ဆက်တွေကထူးခြားတဲ့ဒီဇိုင်းတွေတီးတဲ့ဒီဇိုင်းတွေထိုးလေတိတ်ပြီးတော့မရှိတတ်ကြပါဘူးပစ္စည်းတွေအများကြီးကိုအချိန်တိုအတွင်းမှာထိုးနိုင်ဖို့ကဦးစားပေးကြတဲ့အကြောင်းကာနေဂီမဲလန်တက္ကသိုလ်ကအဝိထေသုတေသနဌာနကလေးလာနေတဲ့ PhD ကျောင်းသူလီယာအယ်ဘန်ကပြောပါတယ
် They tend to run these very massive numbers
သုံးမွေးဆက်တာ 9,000 လောက်ရအောင်ထိုးမယ်ဆိုပြီးအရေအတွက်ကိုဦးစားပေးထုတ်တဲ့ဆက်တွေများပါတယ
်ဒါပေမဲ့အခုဒီဆက်တွေကတော့အိတ်ထက်တာပါတယ
် Not a hardware limitation
ဒီလိုဆက်မျိုးကြတော့ PC ပိုင်းဆိုင်ရာထက် software ပိုင်းဆိုင်ရာကိုအဓိကထားတီထွင်ဆောင်ရွက်ရပါတယ်
နောက်ဆုံးပေါ် programming နည်းပညာသုံးထားတဲ့သုံးမွေးထိုးဆက်တွေကအင်မတန်ခက်ခဲတဲ့သုံးမွေးထိုးပစ္စည်းတွေကိုထုတ်ပေးနိုင်တယ်လို့လည်းသူကပြောပါတယ
် programmer ရေးထားတဲ့အတိုင်းသုံးမွေးထိုးနိုင်တော့အထက်ထက်အခါခါခောက်ထားတဲ့ပိုက်ချောင်းအရှိကြီးတစ်ခုဖြစ်အောင်ထုတ်ပေးနိုင်တာပေါ့
ဆက်မှာတဘာတဲ့တက်ဆင်ထားတဲ့လက်ချောင်းတွေလိုကျိုးတွေနဲ့ဆွဲဆက်လို့ရတဲ့အစာသွပစ္စည်းတွေကိုသုံးပြီးတော့ဆက်ရုပ်ထက်စာရင်တက်ရှိနဲ့ပို့ပြီးတော့ဆင်တူတဲ့ soft robotic ဆက်ရုပ်တွေကိုတည်ထွင်နိုင်ပါတယ
် soft robotic နည်းပညာနဲ့ထုတ်တဲ့ဆက်ရုပ်တိုင်းအရင်ဆုံးတော့ဒီလိုဆုပ်ကင်လို့ရတဲ့ပစ္စည်းမျိုးထုတ်တတ်ပါတယ
်ဒီဆက်ရုပ်ကအင်မတန်ဆန်းသစ်တဲ့အဝတ်အစားတွေလည်းထုတ်နိုင်ပါတယ်ဆက်တွေသုံးရတာကပြင်းစရာကောင်းတယ်ဆိုပြီးတော့လူများကတွေးတက်ကြပေမဲ့လည်း digital နည်းပညာသုံးထားတဲ့ဆက်တွေကိုဖန်တီးနိုင်မှုစွမ်းရည်ကဏ္ဍမှာအသုံးဝင်တယ်လို့လူတွေတွေးလာအောင်ဘယ်လိုလုပ်ရမလဲလို့သူကအမြဲတမ်းစဉ်းစားမိတဲ့အကြောင်းကိုလည်းပြောပါတယ
် We say you give us
တခြား 3D printer တွေသုံးတယ်လို့ပဲဘယ်လိုပစ္စည်းထုတ်ချင်တယ်လို့ပြောလိုက်ရင်ကျမတို့ဆက်ကလည်းသုံးမွေးနဲ့တတ်နိုင်တယ်လို့ထိုးပေးနိုင်ဖို့ကြိုးစားနေပါတယ
်နောက်ဆုံးလက်ဆက်သက်လုပ်နိုင်တဲ့နည်းပညာ software တွေတွင်တွင်ကျကျသုံးလာနိုင်တာကြောင့် 3D printer ကိုလူများသုံးလာကြတယ်လို့ Elban ကပြောပါတယ်
knitting machines are not
သုံးမွေးထိုးတဲ့အလုပ်ကိုလုပ်ပေးတဲ့ဆဲယုတ်ကအပေါ်ထိုးအောက်ထိုးလှုပ်ရှားမှုအနည်းငယ်ကိုပဲလုပ်ရှားလို့ရတယ်ဆိုပေမဲ့ဒီလှုပ်ရှားမှုတွေကိုအချိန်ကြာဖို့စီစဉ်ရတာခက်ခဲပါတယ်ရှင
့် 3D နည်းပညာနဲ့သုံးမွေးထိုးမှုကနေကိုနဲ့ကွက်တီအစဉ်ပြေတဲ့ပစ္စည်းတွေကိုထုတ်နိုင်မှာဖြစ်သလိုတနေ့ကျရင်လည်းအဝတ်အစားတွေကအစသက်ရှိလို့လှုပ်ရှားနိုင်တဲ့ဆဲယုတ်တွေအပြင်အာကာသထဲမှာဝင်နိုင်တဲ့ဝတ်စုံတွေအထိပါသုံးနိုင်လာတော့မှာဖြစ်ပါတယ်ရှင
်မအီးတန့်စင်ဖြစ်ပါတယ်ခင်ဗျာဗီယိုကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VO ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားနိုင်ပါတယ်ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့မြမရေးရဆွေးနွေးကမြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးတက်ကပြောပြပေးမှာပါ
ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမဆုံးအထုပ်ထားနေပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ပထမအထုပ်ထားနေပြန်မဲ့လူပေါင်း1250ယောက်ထဲကနေတရက်ကိုလူပေါင်း150နှုန်းနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောက်ရွက်မယ်လို့မြန်မာဆွေရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်နိုဝင်ဘာလ17ရက်နေ့17နာရီအချိန်ဟာဆိုရင်ပထမကမ္ဘာစစ်ကိုအဆုံးသတ်ခဲ့တဲ့နှစ်ပေါင်း100ပြည့်တဲ့နေ့ဖြစ်ပါတယ်။ဆက်အတွင်းသေဆုံးခဲ့ရတဲ့လူသန်းပေါင်းများစွာကိုအောက်မေ့တရိယာတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေပြင်သစ်နိုင်ငံ ARD Trump မှာစုစည်းခဲ့ကြပါတယ်။တိုက်ခိုက်မှုတွေရပ်ဆဲခဲ့ကြတဲ့1918ခုနှစ်နိုဝင်ဘာလ17ရက်နေ့အထိတ်မှခန္ဓာကိုပြင်သစ်သမ္မတ Emmanuel Macron, American သမ္မတ Donald Trump နဲ့တခြားနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကိုနှိမ့်တက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေအပူတပြင်းကြိုးပမ်းနေကြပါတယ်။ဒီနှစ်တော်မီလောင်ကျွမ်းမှုဟာအဆိုးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော်မီကိုသိမ့်မကြခင်အချိန်အတွင်းနှိမ့်တက်နိုင်ဖို့အနေအထားမရှိဘူးလို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမိလောင်ကျွမ်းမှုအတွင်းသေဆုံးသူရော့အလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိတဲ့အကြောင်းလဲအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမူကမတ်ဆူမွန်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဒရိုက်တန်ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိပိုင်းနူမီတာ19.25ရုပ်အနေတင်ဆက်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာ9နာရီမှာကျွန်တော်တို့တကပြန်ဆုံရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.